American သမ္မတ Donald Trump မှာသူ့ရဲ့ဆင့်ရဲ့ကြအာရှခီးစဉ်နဲ့ပတ်သက်ပြီးတိတ်ကိုဂုံယူဝမ်းမြောက်ကြောင်းအင်ကာနေမှာပြောကြားလိုက်ပါတယ်။ဒီခီးစဉ်အတွင်းလုံခြုံရေးနဲ့ကုန်သွယ်ရေးလိုကိစ္စရပ်တွေမှာတိုးတက်မှုတွေအများကြီးရခဲ့ပါတယ်လို့ပြောပါတယ်။မြောက်ကိုရီးယားရေးဟာကမ္ဘာလုံးဆိုင်ရာအဓိကချင်းချောက်မှုကြီးတစ်ခုဖြစ်နေရှိနေဆဲဖြစ်ကြောင်းမနီလာမှာအင်ကာနေပြုလုပ်တဲ့အရှိအာရှထိပ်သီးညီလာခံတကပိတ်ဆွေးနွေးပွဲမှာသမ္မတကထပ်လောင်းပြောကြားခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပိတ်ကင်းတဲ့ဒုံးကျည်အစီအစဉ်တွေဟာကမ္ဘာကြီးတစ်ခုလုံးကိုချင်းချောက်နေတာဖြစ်ပြီးကိုရီးယားကျွမ်းဆွယ်မှာလုံးဝနျူကလ িয়ার ကင်းမဲ့သွားစီဖို့အတွက်အမေရိကန်ရဲ့လှုပ်ဆောင်မှုကိုကမ္ဘာနိုင်ငံအလုံးကပါဝင်ပူးပေါင်းကြဖို့လည်းပန်ကြားခဲ့ပါတယ်။ဒါပြင်တရုတ်နိုင်ငံရဲ့တောင်ကျုပ်ပင်လယ်ပြင်နဲ့ဆစ်စခန်းတွေနဲ့အစအဦးတွေဆောက်လုပ်ဖို့ကြိုးစားမှုတွေကိုသူ့အနေနဲ့စိုးရိမ်ဆဲဖြစ်ကြောင်းပြောကြားပြီးနယ်မြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားနေမှုတွေကိုငြိမ်းချမ်းစွာဖြေရှင်းကြဖို့အမေရိကန်ပြည်ထောင်စုကလိုလားကြောင်းလည်းပြောပါတယ်။အရှိတောင်အာရှဒေသရင်းအာရှစစ်တွေးကြွအဖွဲ့နဲ့တခြားအကြမ်းဖက်အဖွဲ့တွေကချင်းချောက်မှုတွေတိုးလာနေတာကိုလည်းအမေရိကန်ပြည်ထောင်စုကအနီးကပ်စောင့်ကြည့်နေပါတယ်လို့လည်းပြောပါတယ်။ဒါအပြင်နိုင်ငံအလုံးအနေနဲ့အချမ်းဖက်သမားတွေကိုငွေကြေးမပန့်ပိုးဖို့နယ်မြေအခြေချခွင့်မပေးဖို့အပြင်ဘယ်လိုပုံစံနဲ့ပဲဖြစ်ဖြစ်သူတို့ရဲ့အတွေးခေါ်တွေကိုပန့်ပိုးမပေးဖို့ပါပြောကြားခဲ့ပါတယ်။ဒေသရင်းလုံခြုံရေးကိုထိခိုက်စေတဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာတွေအကြောင်းပြောကြားရမှာမြန်မာနိုင်ငံမြောက်ပိုင်းရခိုင်ပြည်နယ်ကနေအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးကြတဲ့ရိုဟင်ဂျာ6သိန်းကျော်ကိစ္စနဲ့ပတ်သက်ပြီးအဲ့ဒီဒေသမှာအချမ်းဖက်မှုတွေအဆုံးတတ်ဖို့ကြိုးစားမှုတွေကိုအမေရိကန်ပြည်ထောင်စုကနေပန့်ပိုးထောက်ခံမှာဖြစ်ကြောင်းပြောပါတယ်။ဒါအပြင်ကျူးလွန်သူတွေထိုက်တဲ့ပြစ်ဒဏ်ချခံစေရဖို့နဲ့ဒုက္ခသည်တွေသူတို့ဟိုဖာဒါအန်ဒီယကင်းကင်းနဲ့နေရပြန်နိုင်ရေးကိုထောက်ခံပံ့ပိုးကြောင်းလည်းပြောပါတယ်။ဒါအပြင်မြမအစိုးရရဲ့ဒီလိုလှုပ်ဆောင်မှုအတွက်ဂတိကဝတ်ပြုတာကိုကြိုးစိုးကြောင်းနဲ့ရခိုင်ကော်မရှင်ရဲ့အကြံပေးချက်တွေကိုလည်းအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံနေမှာဖြစ်ကြောင်းပြောပါတယ်။ရခိုင်ရင်းနဲ့ပတ်သက်ပြီးဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတင်းနဲ့သမ္မတထရန့်တို့တွေ့ဆုံဆွေးနွေးရမှာမြန်မာနိုင်ငံရခိုင်ရင်းနဲ့ပတ်သက်ပြီးလူသားချင်းစာနာမှုဆိုင်ရာမှာအာဆီယံအဖွဲ့ကြီးရဲ့ဆောင်ရွက်မှုတွေကိုပံ့ပိုးပေးမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။